မြန်မာနိုင်ငံမှာဒီကနေ့ဩဂုတ်လ9ရက်နေ့ကျန်းမာရေးနဲ့အားကစားဝန်ကြီးဌာနထုတ်ပြန်ချက်အရလွန်ခဲ့တဲ့24နာရီအတွင်းကိုဗစ် -19 ကူးစက်သူလူနာသက်4132ဦးရှိပါတယ်။ဒီကနေ့သေဆုံးသူ293ဦးထပ်တူရာကြောင့်အခုထိမြန်မာနိုင်ငံမှာကိုဗစ်ကြောင့်သေဆုံးသူစုစုပေါင်း1988ဦးရှိသွားပြီဖြစ်ပါတယ်။လက်ရှိနိုင်ငံအတွင်းဖြစ်ပေါ်နေတဲ့ကိုဗစ်တတိယမှိုင်းမှာရောဂါပိုးကူးစက်သူနဲ့သေဆုံးသူအရေအတွက်တိတိကျကျစီရင်တောက်ယူနိုင်ခြင်းမရှိတာကြောင့်ကူးစက်သေဆုံးသူအရေအတွက်ဟာကျန်းမာရေးဌာနကတရားဝင်ထုတ်ပြန်နေတဲ့စီရင်ချက်အပြင်မှာပို့ပြီးတော့များနိုင်ကြောင်းကျန်းမာရေးပညာရှင်တွေနဲ့ပရဟိတအဖွဲ့တွေကပြောပါတယ်။ကိုဗစ်ကူးစက်မှုတွေကြောင့်အိန္ဒိယနိုင်ငံတွေနဲ့နေဆက်ကနေအပြန်အလှန်ပုံသွေးတာကိုရပ်ဆိုင်းထားပြီးမယ်ကိုဗစ်ရောဂါအတွက်လိုအပ်တဲ့စီဝါစီပစ္စည်းတွေကိုတော့နိုင်စင်တင်သွင်းခွင့်ပေးထားကြောင်းမြမစီဝါကူတန်းဌာနကပြောပါရယ်တိရနေဆက်ကနေစီဝါနဲ့ဆက်ဆက်ပစ္စည်းတွေတင်သွင်းလို့မရတော့ဘူးဆိုရယ်ကောလာဟာလာတွေကမမှန်ကန်ကြောင်းနဲ့ဒါကဈေးကစားသူတွေပြောဆိုချက်တာဖြစ်ကြောင်းမြမစီဝါကူတန်းရောင်းဝယ်ဌာနကဩဂုတ်လ9ရက်နေ့မှာကြေညာချက်ထုတ်ပြန်တာပါမြန်မာနိုင်ငံမှာလက်ရှိဖြစ်ပေါ်နေတဲ့ COVID-19 တတိယလှိုင်းကြောင့်တနင်္ဂနွေလုံးကူးစက်မှုနှုန်းမြန်မာနေသလိုရခိုင်ပြည်နယ်မြောက်ပိုင်းကဆစ်ဆောင်စခန်းတချို့မှာလည်း COVID ကူးစက်မှုတွေရှိပါတယ်။စစ်ဘေးဒုက္ခသည်တွေအနေနဲ့စခန်းတွင် COVID ကူးစက်ခံရမှာကိုစိုးရိမ်နေရတဲ့အပြင် COVID ကာလအပြင်ထွက်ပြီးတော့အလုံးမလုံးရတာကြောင့်စာဝတ်နေရေးအခက်အခဲတွေနဲ့လည်းရင်ဆိုင်နေရပါတယ်။ရခိုင်ပြည်နယ်အတွင်းမှာလက်ရှိအချိန်ထိနေရမပြောင်းနိုင်သေးတဲ့စစ်ဘေးဒုက္ခတွေတသိန်းကျော်ရှိပြီးအဲ့ဒီရမှာတကြီးရွယ်ဦးတွေနဲ့ကလေးသမီးတွေအများဆုံးဖြစ်တယ်လို့စစ်ဆောင်တွေကိုစီရင်တောင်းယူနေတဲ့အဖွဲ့တွေရဲ့စီးရင်မှဖော်ပြထားပါတယ်။မြန်မာနိုင်ငံအတွင်းကိုဗစ်ရောဂါထိန်းချုပ်ကန့်သတ်ရေးအခုထိမြို့နယ်130မှာ stay at home မလိုအပ်ပဲအိမ်ပြန်မထွက်ရအမိန့်ထုတ်ပြန်ထားပါရှင်။